မင်းများမျိုးနယ်ပန်းမြောင်းကျေးရွာနဲ့ရွှေကျင်ကျေးရွာတစ်ဝိုက်မှာဩဂလ23ရက်နေ့ကစလို့တမလော်နဲ့ရခိုင်တပ်တော်အေအေတို့တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးအဲဒီနောက်ပန်းမြောင်းရွာအလယ်မှာရှိတဲ့အောင်မင်္ဂလာဖျားတောင်ကုန်းပေါ်မှာတမလော်ကတက်ဆွဲပြီးလက်နက်ကြီးတွေနဲ့အစမပြတ်ပစ်ခတ်နေတာဖြစ်ပါတယ်။ပန်းမြောင်းရွာဒေသခံ3ပုံ2ပုံလောက်ပဲရွာထဲမှာအိမ်ဆောင်ဖို့ကြံခဲ့ပြီးကြံတဲ့လူတွေကဘေးလွတ်ရာကိုထွက်ပြေးကုန်ပြီလို့ပန်းမြောင်းရွာသားကိုကျော်စင်က RFA ကိုပြောပါတယ်။
ဘယ်လိုကြမလဲကျွန်တော်တို့ဒီပန်းမြောင်းအောင်မင်္ဂလာတောင်ပေါ်ကနေပြီးတော့ဒီမြမတက်မလို့ဖက်ကတော့တအားထူးနေရတယ်ပန်းမြောင်းသူပန်းမြောင်းသားတွေကတအားကြောက်ပြီးတော့ဆက်ပြေးခုန်ကြပြီးဘူးဆိုလို့ရှိရင်တော့ပြောတယ်မှာလူတွေကဘယ်လိုဆင်မလဲကိုသုံးပုံပုံလို့တပုံလောက်ပြေးကျင်လို့ဟိုတိုင်မှာဆိုလို့ရှိရင်ဟိုအင်းဆောင်တယောက်ပြေးကျင်ပြောတယ်မရှိတဲ့သူတွေလည်းမရှိတော့ဘူးဟိုအများဦးတို့ရေမင်းများတို့ရေစစ်တွေတို့ရေသူတို့နဲ့นี่แต่ดิฉันนี่สิโกไปตั้วจ๋ากะกูเอออกูอกูโตเนี่ยไอ้หินนี่เนี่ยไอ้หินมาตอกอูเปี้ยงๆออมมิงละตองบัวนี่พี่แซนทูเจอีทูได้เนี่ยโหကျန်မာရေးမကောင်းတဲ့လူတွေဆိုလို့ရှိရင်လည်းဘယ်လိုဆိုမလဲနေတော့မဖြစ်တော့ဘူးပေါ့
ပန်းပြောင်းကြီးရွာမှာအင်ဂျီ1400ကျော်ရှိပြီးလူကြီး8000ကျော်ရှိပါတယ်ဒီနေ့ညနေ4နာရီလောက် RFA ကပန်းပြောင်းရွာဒေသခံတွေကိုဆက်သွယ်မေးမြန်းနေတဲ့အချိန်အတွင်းမှာတက်နေကြီးပြည်သူတွေကိုကြားနေရပါတယ်ဒါပြင်လေးနိုင်ဝင်းကျင်မှာအဲ့ဒီတောင်ရိုးတွေပေါ်ကိုရဲရင်နှစ်စီးနဲ့လာပြစ်နေတာကိုမြင်တွေ့နေရတယ်လို့ရွှေကျင်ရွာအုပ်ချုပ်ရေးမှူးဦးညွန်မောင်တိန်နဲ့ကျောင်းတောင်ရွာဒေသခံတယောက်က RFA ကိုအခုလိုတီးပြပြောဆိုပါတယ်
မနာခနိုင်နိုင်လာပါဘောတရားလုံးပိုက်ပါဘူးအခုကရဟဲ့နားရဟဲ့နစီနာလာပိုက်ပါဘူးဟုတ်ပါဘောအခုချင်းပိုက်ပါတယ်ပန်းမြောင်းအချင်းမထောင်းတောင်ရိုးပါရွှေကျင်တော့ဆိုရင်အနောက်မထောင်းကြပါဘော
ဟုတ်ကဲ့ခင်ဗျာဟိုကတော့တက်ပွဲကတော့ဒီနေ့လုံးပြည့်တယ်လို့ပြောရမှာပါဒါပေမဲ့တက်ပွဲဖြည့်တော့ဖြည့်တော့ပြောတော့အခုတော့လည်းနဲ့ပြည့်စောပါတယ်ဒီကော်ပိုရိတ်နဲ့ပြည့်စောတာပါကျွန်တော်တို့ရောကဆန်းကျင်တော့ဆန်းကျစ်တာမြင်ပါတယ်လျင်ဆက်ခင်ဗျာလျင်ကနှစီဖို့နှစီတော့မြင်ပါတယ်ဒီကဟုတ်ကဲ့အခုတော့ဒီလင့်နိုင်ရောအခုနေရပါ
လက်နက်ကြီးပြက်ခတ်မှုကြောင့်ဒေသခံတွေအနေနဲ့အသက်အန္တရာယ်စိုးရိမ်နေကြသလိုပြက်ခတ်တန်တွေကြောင့်အကျမ်းမာရေးအတွက်လည်းစိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပါတယ်နောက်ဖက်ပြက်ခတ်နေတဲ့ပေါ်အခုလိုပြောဆိုတဲ့ဒေသခံတွေဟာဒေသခံအစ်စ်မဟုတ်ရလားဆိုတာတန်တရားရှိရလို့တမတော်သတင်းမှပြန်ကြားရေးဖွဲ့ဝင်ဘုံမကျုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ဒါတော့သူတို့ပြောပဲလေ။အေးလက်လက်ကြီးပြစ်ခတ်နေတာတကြတယ်ပြစ်ခတ်နေမှာမဟုတ်ဘူး။ဖြည်းဖြည်းတိုက်ပွဲဖြစ်ပေါ်တဲ့နေရာမှာဟိုဘက်ကပြစ်ခတ်နေတာပဲဖြစ်တယ်။ဟိုဘက်ကပြစ်ခတ်နေတာဖြစ်တယ်။ဒါကခုနပြောတဲ့ဒေသခံပြည်သူကြီးဆိုတာကဒေသခံပြည်သူအစ်စ်ဟုတ်ရလားလို့တော့ကျွန်တော်တို့တန်တရားရှိတယ်။ပန်းမြောင်းကြီးရွာရဲ့အရှိတ်ကမှာတော့ကျွန်တော်ဖြည်းဖြည်းတိုက်ပွဲဖြစ်ပေါ်နေတာရှိတယ်လို့ပဲ။အဲဒီမှာအေးအခြေပြုထားတဲ့စခန်းတစ်ခုရှိတယ်။အဲဒီစခန်းတစ်ခုကိုကျွန်တော်တို့တိုက်ခိုက်နေရတော့ရှိတယ်။အဲ့ဒါကတော့ရှိတယ်။ဆင်းတဲ့ဟာတော့မရှိပါဘူး
။ဒီနေ့ပန်းပြောင်းကြီးရွာကိုရောက်ရှိနေတဲ့မင်းများမျိုးနယ်လွတ်တော်ကိုယ်စားလှယ်ဦးလာတင်းအောင်ကလက်နက်ကြီးတွေနဲ့ဇက်တိုက်ပစ်နေတာကိုသူကိုယ်တိုင်တွေ့ရကြောင်းနဲ့ရွာလယ်မှာတက်ဆွဲထားတာကိုရွှေ့ပြောင်းပေးဖို့အတွက်ပြည်နယ်အစိုးရဘက်ကိုတင်ပြသွားမယ်လို့ပြောပါရယ်
။ခုလည်းကျွန်တော်ပန်းပြောင်းကိုရောက်နေတယ်။အဲ့ဒီမှာဒီလိုကလက်နက်ကြီးတွေဇက်တိုက်ကိုဖိနေကြပဲ။အဲ့ဒီတော့ဒေသခံတွေဟို24ရက်နေ့ကပြည်စုမျိုးဆက်ပြင်းမှာကိုတွေ့နေတယ်။ကြောင်းလန်းနေတဲ့အတွက်ဒီလိုဟိုဟုတ်တယ်မှန်တယ်ဆက်ပြင်းနေကြတယ်။ဒေလွတ်ရကိုဆောင်နေကြတာပေါ့ဗျာ။ဒီမှာကျွန်တော်တော့ဟိုလူ3ချို့တချို့လောက်ပဲရှိနေတယ်တဲ့ကျွန်တော်တွေ့တဲ့လူတွေကကျွန်တော်တို့ကဒီရွာရဲ့အလေးမှာရှိတဲ့တောင်ကုန်းလေးမှာလက်နက်ကြီးတွေပြီးတော့ပြင်းနေတာကိုတော့အဲဒီဇာခံနဲ့ကျွန်တော်ကိုယ်စလေးပါအကုန်လက်မထုတ်ပြီးတော့ဒါဟာမဆန့်တော့ဘူး။အားဒီမဆန့်တော့တဲ့အတွက်ဒီနေရာကနေပြီးတော့ဆွေးနွေးပြမယ်ကျွန်တော်ကဗျာဟိုဒီပန်းမြောင်းချေးရွာရဲ့ဒီနမိတ်အတွင်းကနေအဲ့ဒီလက်နေကြီးပတ်ချက်တော့ကိုဟိုအဲ့ဒီအပြန်ဖက်ကိုထုတ်ပေးစေချင်တယ်။အားသာတော့ကျွန်တော်ဒီမှာလက်မထိုးပြီးတော့အသက်ဆိုင်ရာပြင်းနေဆန်းဝင်ကြီးချုပ်တယ်။ဆက်တော့ကစားတော့ဟိုနေလုံဝင်ကြီးတော့အကုန်လုံးကိုစတန်ဖို့အတွက်ဒီနေ့အစည်းအဝေးမှာဆုံးဖြတ်ချက်စကြတယ်။သုံးစင်းလေးစစ်တူကိုသွားမယ်ကျွန်တော်တို့
ဒီကိစ္စအပေါ်ဘုံမကျုပ်ဇော်မင်းထွန်းကို RFA ကဆက်သွယ်မေးမြန်းရမှာတော့တက်မတော်ကတက်ဆွဲထားတာရွာနာမှာသာဖြစ်ပြီးရန်ကုန်စစ်တွေကားလိုင်းရဲ့လုံခြုံရေးအတွက်ကြောင့်အဲ့ဒီနေရာမှာတက်ဆွဲထားတာဖြစ်တယ်လို့ပြန်လည်ပြောဆိုပါရတယ်။ဒီနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးအခြေအနေကိုတိတိကျကျမသိသေးဘူးလို့ရခိုင်တပ်တော် AE ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခခပြောပါတယ်
။ဒီနေ့ကတော့အဲ့ဒီဥစ္စာကမှဟိုဖြစ်လားမဖြစ်လားကျွန်တော်လည်းမသိဘူး။မနေ့ကတော့ဒီပန်းမြောင်းရွာရဲ့အခြေမြောက်ဘက်အဲ့ဒီ 3.2 ကီလိုမီတာလောက်မှာတော့ညနေ4နာရီကျော်လောက်မှာတိုက်ပွဲဖြစ်တာရှိတယ်။ဒီနေ့လေတိုက်ပွဲဖြစ်ပွားတာတွေတော့ရှိတယ်လို့တော့ပြောတယ်ဒါပေမဲ့တိုက်ပွဲအသေးစိတ်တွေကတော့ကျွန်တော်စီဘာမှရောက်မလာသေးဘူ
းပြီးခဲ့တဲ့ဩဂလ24ရက်နေ့မနက်မှာလဲတက်မတော်တက်ဆွဲထားတဲ့ပန်းမြောင်းရွာကနေရင်တလုံးပေါ်လက်နက်ကြီးကြီးကြောက်ပောက်ွဲခဲ့လို့လူ3ယောက်တည်ဆုံပြီး3ယောက်ပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပါတယ်ဒီပြစ်ခတ်မှုကိုတက်မတော်ဘက်ကပြစ်တာလို့အေအေကပြောဆိုထားပေမဲ့တက်မတော်ဘက်ကတော့သူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆိုထားပါတယ်အခုလက်ရှိမှာပန်းမြောင်းကြီးရွာကစေယုံစာတင်ကြောင်းဈေးတိုင်ကန်းတွေကိုပိတ်ထားသလိုရွာသားအတော်များများလည်းအိမ်တွေကိုပိတ်ပြီးနီးစပ်ရာကြီးရွာတွေနဲ့မင်းများများဦးစစ်တွေမြို့ပေါ်တွေကိုထွက်ပြေးတင်းရှောင်နေကြပါတယ်ခင်ဗျာကျွန်တော်တန့်စင်ဦးပါ